ရုရှားနိုင်ငံကတိုက်ခိုက်ကောင်းဆောင်အလက်ဆီနေဗယ်နီကိုအလွဲသုံးစားပြုလုပ်မှုမှာပတ်သက်ကြောင်းတွေ့ရှိရတဲ့အတွက်ရုရှားတရားရုံးတော်ကကြာသပတေးနေ့ကထောင်နဲ့၅နှစ်အမိန့်ချမှတ်လိုက်ပါတယ်။အလက်ဆီနေဗယ်နီဟာ2009ခုနှစ်ခရိုင်အုပ်ချုပ်ရေးအကြီးအကဲရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့တာဝန်ယူစဉ်ကအမေရိကန်ဒေါ်လာ5သိန်းတန်ဖိုးရှိတဲ့နိုင်ငံပိုင်ကုမ္ပဏီကတစ်တီကိုအလွဲသုံးစားပြုမှုမှာပါဝင်ပတ်သက်ခဲ့တယ်လို့ဆွဲချက်တင်ခံရတာဖြစ်ပါတယ်။အစိုးရပိုင်းပစ္စည်းအင်္ဂလိပ်လိုက်စားမှုနဲ့တရားစွဲဆိုခံရတဲ့တိုက်ခိုက်ခံဆောင်နေဗယ်နီကတော့ဒါဟာနိုင်ငံရေးအရာသူ့ကိုစွန့်အားနှုတ်ပိတ်သွားအောင်လုပ်တာဖြစ်တယ်လို့ပြောဆိုပါတယ်။စက်တင်ဘာလမှာကျင်းပမဲ့မော်စကိုမြို့ရဲ့မြို့တော်ဝင်ရွေးချယ်ပွဲမှာပါဝင်ဖို့အစီအသွင်ပြီးဖြစ်တဲ့နေဗယ်နီကသူ့အနေနဲ့ရုရှားရဲ့သမ္မတအဖြစ်နဲ့တာဝန်ထမ်းဆောင်ခြင်းစိတ်ရှိပြီးတော့လက်ရှိသမ္မတနဲ့အစိုးရအဖွဲ့ကိုအရေးယူဖန်ဆီးခြင်းတယ်လို့ပြောဆိုခဲ့ပူပါတယ်။ရုရှားနိုင်ငံဥပဒေအရအပြစ်ဒဏ်ချမှတ်ခံရသူနေဗယ်နီဟာမြို့တော်ဝင်အပါအဝင်အနာဂတ်နိုင်ငံရေးယာလူတာဝန်တွေအတွက်ရွေးချယ်ခံနိုင်ခွင့်ဆုံးရှုံးသွားမှာဖြစ်ပါတယ်